Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2016ခုနှစ်အောက်တိုဘာလ23ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနှာစင်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါခင်ဗျာကျွန်တော်တို့အောင်ပါဒီညနေခင်းသတင်းတွေကိုမဲ့အီတန်စင်နဲ့အတူကြီးညာပေးသွားမှာပါ2016ခုနှစ်အတွဲစာပေဆိုင်ရာနိုဘယ်ဆုကိုကန်နဝင်ဂီတပညာရှင်ဘော့ဘ်ဒိုင်လန်ချီးမြှင့်ခံရပါတယ်ယေမန်နိုင်ငံကရေဒါစကန်3ခုကိုအမေရိကန်စစ်သည်မော်ကဒုံးကျည်နဲ့ပြစ်ခတ်ဖျက်ဆီးလိုက်ပါတယ်ရခိုင်ပြည်နယ်ကအကြမ်းဖက်မှုတွေအတွင်းတေဆုံးခဲ့သူတွေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မိကြောင်းအမေရိကန်တန်ယုံကပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကြီးညာပေးသွားမှာပါမခွာညို
ကောင်းပါပါရှင်အခုညနေပိုင်းသတင်းဆောင်မတွေထဲမှာတော့ရခိုင်ပြည်နယ်အတွင်းကမငြိမ်သက်မှုတွေကြောင့်ပညာရေးဝန်ထမ်းတွေစစ်ရဟတ်ရင်နဲ့ဘေးလွတ်ရာကိုပို့ဆောင်ပေးနေပေမဲ့ကျန်းမာရေးဝန်ထမ်းတွေကတော့အရေးပေါ်ကုသမှုအတွက်အသည့်အနေထားမှာပဲတာဝန်တကျတဲ့ဒေသမှာရှိနေကြပါတယ
်ကျန်းမာရေးဝန်ထမ်းတွေကတော့ကျွန်တော်ဒီကိုပြန်လို့မရဘူးစစ်တွေမှာဆိုလည်းစစ်တွေကိုခေါ်လို့မရဘူးဟိုမှာပဲအရေးပေါ်အနေနဲ့သူတို့ကိုပဲထားမောင်တော်မှာတော့ဟာ
ကျန်းမာရေးဌာနတာဝန်ရှိသူတဦးရဲ့ပြပြချက်နဲ့အတူရခိုင်ပြည်နယ်တွင်းကအခြေအနေတွေကိုနားဆင်ရမှာပါ။ရှမ်းပြည်နယ်ဘက်မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ချင်းချင်းရောအစိုးရတပ်နဲ့ပါဖြစ်နေတဲ့တိုက်ပွဲတွေရဲ့အခြေအနေထိုင်းနိုင်ငံမှာလူကုန်ကူးခံနေရတဲ့မြန်မာနိုင်ငံသား18ယောက်ကိုကယ်တင်နိုင်ခဲ့ပြီဆိုတဲ့အကြောင်းကိုလည်းသိကြရမှာပါ။ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မတ်ဤတန်စင်တို့ကကြီးညာပေးပါမယ်ရှင်။
2016ခုနှစ်အတွက်စာပေဆိုင်ရာနိုဘယ်ဆုကိုကန်နဝင်ဂီတပညာရှင်ဘော့ဘ်ဒိုင်လန်ချီးမြှင့်ခံရပါတယ်။အမေရိကန်ရဲ့ကြီးမားလုံးတဲ့တခြင်းရေးဖွဲ့မှုအစဉ်လာထဲမှာကြပြားဆန်းဆန်းဖော်ပြချက်အစ်စ်တွေစမ်းသစ်ဖန်တီးခဲ့တဲ့အတွက်အသက်85နှစ်အရွယ်ဒိုင်လန်ကိုစာပေဆိုင်ရာနိုဘယ်ဆုချီးမြှင့်လိုက်တယ်လို့ Swedish Academy ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ယေမန်နိုင်ငံဟူသီသဘုံတွေထိန်းချုပ်ရာနေရာကနေအမေရိကန်ရေတပ်ဖြတ်သိမ်းမော့ကိုမစ်ဆိုင်းဒုံးကျည်နဲ့ပစ်မှတ်ထားတိုက်ခိုက်တာကိုပြန်လည်တုံ့ပြန်တဲ့အနေနဲ့ယေမန်မှာရှိတဲ့ရေဒါစကန်3ခုကိုတိုက်ခိုက်ခဲ့ကြောင်းအမေရိကန်စစ်ဘက်ကဒီကနေ့ပြောရတယ်။အမေရိကန်ဖြတ်သိမ်းမော့ USS Nitz ကနေ Bab el Mandeb ရေလက်ကြားမြောက်ဘက်ယေမန်နိုင်ငံပင်လယ်နီကမ်းရိုးတန်းတစ်လျှောက်မှာရှိတဲ့ရေဒါစကန်တွေကိုတာဝေးပစ်တုံးမဟော့ခရုစ်ဒုံးကျည်နဲ့ပစ်လွတ်ခဲ့တဲ့အကြောင်းပင်တဂွန်ကကြေညာချက်ထုတ်ပြန်ထားပါတယ်။ဒီလိုရေဒါစကန်တွေကိုဖျက်ဆီးတာဟာနောက်တော့မှတင်မော်တွေကိုလိုက်လံရှာဖွေပြစ်မှတ်ထားတိုက်ခိုက်တာတွေရောပါသွားစီမှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အခုတိုက်ခိုက်မှုဟာအမေရိကန်ဝန်ထမ်းတွေနဲ့တင်မော်တွေကိုကုကံကာကွယ်တဲ့လုပ်ရဖြစ်တယ်လို့ပင်တဂွန်ပြောခွင့်ရပီတာခော့ကပြောပါတယ်။အမေရိကန်တင်မော်တွေနဲ့ကုန်သွယ်ရေးကြောင်းဆိုင်ရာတော်လှန်မှုတွေအပေါ်နောက်ထပ်ချိန်ချောက်မှုတွေရှိလာရင်လည်းအမေရိကန်ဆိုရကတင့်တော်တယ်လို့တုံ့ပြန်သွားမှာဖြစ်ပြီးတော့ပင်လယ်နီဘပ်အယ်မန်ဒပ်ရေးလက်ကြားနဲ့ကဘာတဝမ်းဘယ်နေရာမှာပဲဖြစ်ဖြစ်လွတ်လပ်စွာရေးကြောင်းတော်လှန်မှုတွေကိုဆက်လက်ထိန်းသိမ်းသွားမှာဖြစ်တယ်လို့ Mr. Cook ကပြောပါရယ်ပင်လယ်နီထဲကိုလှမ်းပစ်တဲ့ဒုံးကျည်ဟာ American ဖြတ်သိမ်းဘော USS Manson ကိုပစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါရယ်ဒါပေမဲ့ American သင်္ဘောတွေကိုထိခိုက်တာတော့မရှိခဲ့ပါဘူးခင်ဗျာ
ပေါ်တူဂီဝန်ကြီးချုပ်ဟွန်အန်တိုနီယိုဂူတာရက်စ်ကိုနောက်တက်လာမဲ့ကုလသမဂ္ဂအတွင်းမှုချုပ်တဲ့အဖြစ်ဒီကနေ့အတည်ပြုလိုက်လိမ့်မယ်လို့ကုလသမဂ္ဂအဖွဲ့ကြီးကမျှော်လင့်ထားပါတယ်။ပြီးတဲ့သတင်းပတ်ကပဲလုံခြုံရေးကောင်စီမှမစ္စတာဂူတာရက်စ်ကိုအတွင်းမှုချုပ်တဲ့အဖြစ်ခန့်အပ်ဖို့အဆိုပြုခဲ့ကြပြီးတဲ့နောက်ပိုင်းမှာအဖွဲ့ဝင်193နိုင်ငံပါကုလသမဂ္ဂအဖွဲ့ကြီးကလည်းဒါကိုတခင်းနဲ့ထောက်ခံတည်ပြုပေးလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းကိုကုလသမဂ္ဂထွေထွေညီလာခံသဘာပတိပီတာသွန်ဆန်ကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။မစ္စတာဂူတာရက်စ်ကိုဒီကနေ့တရားဝင်တည်ပြုရင်တော့သူဟာဒီနှစ်2016နှစ်ကုန်မှာတာဝန်တန်းကုံဆုံးမယ်လက်ရှိတွေးရင်မှုချုပ်ဘန်ကီမွန်းနေရာကိုဆက်ခံရမှာပါမစ္စတာဘန်ကီမွန်းကတော့2006ခုနှစ်ကစပြီးအတွင်းရင်မှုချုပ်တာဝန်တွေကိုယူခဲ့တာပါအသက်68နှစ်ရှိပြီဖြစ်တဲ့မစ္စတာဂူဒရက်စ်ဟာ1992ခုနှစ်ကနေပြီးတော့2002ခုနှစ်ထိပေါ်တူဂီဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့သလို2005ခုနှစ်ကနေ2015ခုနှစ်အထိလည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂအဖွဲ့အကြီးအကဲတာဝန်ယူခဲ့တာပါကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတွေကိုကင်တွယ်ဖြေရှင်းနိုင်မဲ့အခြေအနေတက်ကိုဖန်တီးလိုတာကြောင့်သူ့အနေနဲ့ဒီတာဝန်ကိုထမ်းဆောင်လိုတာဖြစ်တယ်လို့မစ္စတာဂူတာရက်စ်ကကုလသမဂ္ဂတွေ့ရင်မှုချုပ်အဖြစ်အဝင်ရောက်အရွေးခံဖို့ကြိုးစားခဲ့ခြင်းတုန်းက VOA နဲ့တွေ့ဆုံမေးမြန်းချိန်မှာပြောဆိုခဲ့ပါတယ်ကုလသမဂ္ဂအဖွဲ့ဝင်အများစုကလည်းမစ္စတာဂူတာရက်စ်ကိုထောက်ခံကြသလိုဒါဟာသိပ်ကောင်းတဲ့ရွေးချယ်မှုဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာရုရှားသံမတ်ကြီးကလည်းပြောဆိုထားပါတယ်
Republican သမ္မတလောင်းဒေါ်နယ်ထရမ့်မှာအမျိုးသမီးတွေအပေါ်အခွင့်အရေးယူမဖွဲ့မရလုပ်တဲ့ဆိုတဲ့သတင်းတွေမနေ့ကထွက်မနေ့ကထွက်မှန်ထွက်ပေါ်လာပါရယ် လေရင်ထဲမှာနောက်နယူးယောက်က Trump Tower နဲ့ Florida က Mar-a-Lago Club အတွင်းမှာအမျိုးသမီးတွေကိုထိကပားရီကပားလှုပ်တာနန်းနာတွေလုပ်ခဲ့တယ်လို့အဲ့ဒီအမျိုးသမီးအချို့ကပြောဆိုလာပါတယ်။ Democrat သမ္မတလောင်း Hillary Clinton အနေနဲ့လည်းသူ့ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ဝင်ဝန်ထမ်းတွေရဲ့ email တွေထောင်နဲ့ချီအပေါက်ခံရပြီး WikiLeaks စာမျက်နှာမှာအများကြီးရှိနိုင်အောင်ဖွင့်ချပြထားတဲ့ပြဿနာကိုရင်ဆိုင်နေရပါတယ်။အခုလိုဆွဆွဲမှုတွေထွက်လာတာနဲ့ပတ်သက်လို့ Trump နဲ့သူ့ရှေ့နေတွေကမနေ့ကဗိုလ်တပ်ဦးနဲ့နှောင်းမဲမှာပြင်းပြင်းထန်ထန်တုံ့ပြန်ညှင်းဆိုထားပါတယ်။ The New York Times သတင်းစာမှာတော့ New York ကို Trump နဲ့အတူလေရင်တစည်းတဲ့အတူသွားတဲ့အမျိုးသမီးရဲ့အတွေ့အကြုံကိုဖော်ပြထားပါတယ်။ Jessica Litza Trump ဟာသူ့ခန္ဓာကိုယ်ကိုကင်တွဲပြီးတော့မဖွဲမရလုပ်တယ်လို့ Times ကိုပြောပါတယ်။မကြသေးခင်က WikiLeaks စာမျက်နှာမှာဖွင့်ချလိုက်တဲ့ email ထဲမှာတော့ Hillary Clinton ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ဥက္ကဋ္ဌ John Podesta စီကိုရေးသားထားတဲ့စာထဲမှာကက်သလစ်ဘာသာနဲ့ပတ်သက်ပြီးတော့ပြောဆိုထားတာတွေပါဝင်ပါတယ်ဒီအီးမေးလ်ထဲမှာပါဝင်တဲ့အကြောင်းအရာတွေကိုညွှန်ပြပြီးကလင်တန်ရဲ့ဝန်ထမ်းတွေဟာကက်သလစ်နဲ့ဧဝံဂေလိအသင်းတော်ကိုတိုက်ခိုက်ဆန့်ကျင်သူတွေဖြစ်တယ်လို့ထရမ့်ကသူ့ကိုထောက်ခံသူတွေကိုမနေ့ကပြောကြားခဲ့ပါတယ်ခင်ဗျာ
ပန်ဝန်ထမ်းတွေရဲ့အကျင့်ပြတ်ချဆမှုသတင်းတွေထွက်ပေါ်လာပြီးနောက်ပိုင်းမှာအမေရိကန်ပြည်အောင်စုကဒုတိယအကြီးဆုံးဘဏ်ရဲ့အမှုဆောင်အရာရှိချုပ် CEO ရာဒူးကနှုတ်ထွက်သွားပါတယ်John Stumpf နှုတ်ထွက်သွားပြီးနောက်လုပ်ငန်းကြီးကြပ်ရေးအကြီးအကဲဖြစ်တဲ့ Tim Sloan ကိုအစားထိုးခန့်အပ်ထားမယ်လို့ San Francisco အခြေစိုက် Wells Fargo Bank ကမနေ့ကကြေညာလိုက်ပါတယ်။ဘဏ်ဥက္ကဋ္ဌရာဒူးကနေပြီးတော့ Mr. Stumpf နှုတ်ထွက်တော့မှာပါ။ဘဏ်ရဲ့လုပ်ငန်းသတ်မှတ်ချက်ပြည့်မြောင်လို့အဲ့ဒီဘဏ်ဝန်ထမ်းတွေဟာဘဏ်စည်းရုံးဖွင့်သုံးဆွဲသူတွေရဲ့ခွင့်ပြုချက်မပါဘဲနဲ့အတိအကျဘဏ်စည်းရုံးတွေကိုတန်းနဲ့ချီပြီးဖွင့်ခဲ့တာနဲ့ပတ်သက်လို့ Wells Fargo Bank ကရော်ကြီး185သန်းပေးဖို့သဘောတူညီခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အမေရိကန်တရားရေးဌာနအပါအဝင်ပြည်ထောင်စုနဲ့ပြည်နယ်အဆင့်စုံစမ်းစစ်ဆေးမှုတွေပြုလုပ်နေပြီးတော့ဘန်ချေအောက်ခြေဘန်ဝန်တန်း 9,300 လောက်ကိုအလုတ်ကထုတ်ပယ်ပေးလိုက်ပါမှာ
VOA အမေရိကန်အသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ 6:00 ခွဲကနေ 9:00 အထိလိုင်းဒိုမီတာ 19 kHz 1683ညလိုင်းဒိုမီတာ 19 kHz 15565လိုင်းဒိုမီတာ 25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကနေကြာလာပြီနေ့ညနေပိုင်းဂင်းအစီအစဉ်တွေကိုဆက်လက်အံလွှင့်နေပါတယ်။မကြသေးခင်ကဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်အတွင်းကနေကြားဆောင်စခန်းတွေကိုဝင်ရောက်တိုက်ခိုက်မှုနဲ့ဒီနောက်ဆက်တွဲအကြမ်းဖက်မှုတွေအတွင်းထပ်မံတိုက်စုံမှုတွေကိုကြားသိရတာကြောင့်အမေရိကန်တန်ယုံကအလွန်စိုးရိမ်မကင်းဖြစ်မိကြောင်းတန်ယုံပြောခွင့်ရကအခုလိုပြောပါတယ်။
The U.S. Embassy is very concerned about the recent attacks on border guard police posts in Rakhine State and subsequent violence that reportedly has resulted in further deaths.
တပ်ပြင်ကြဆုံးကွယ်လွန်သွားခဲ့ကြသူတွေရဲ့မိသားစုဝင်တွေနဲ့ထတ်တူဝမ်းနဲ့ကြေကွဲပါကြောင်းလဲအမေရိကန်တပ်ရုံးပြောခွင့်ရကပြောပါရယ်တိုက်ခိုက်မှုကျူးလွန်ခဲ့ကြသူတွေကိုတရားဥပဒေနဲ့အညီသေးချစွာအရေးယူနိုင်မဲ့စစ်ဆက်သေးချာပြီးတော့ဖွင့်လင်းမြင်သာမှုရှိတဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့မျှော်လင့်ထားကြောင်းလဲဒီတပ်ရုံးကတန်ယုံရဲ့ Facebook စာမျက်နှာမှာရေးသားထားပါရယ်အခုဖြစ်ပွားခဲ့တဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ထိန်းသိမ်းသိမ်းသိမ်းဆောင်ရွက်ကြဖို့နောက်ဒီရရှိတဲ့သတင်းရင်းမြစ်တွေကိုတရားစီစစ်ဖို့အပြစ်မဲ့သူတွေရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးဖို့နဲ့နောက်ထပ်အကြမ်းဖက်မှုတွေမဖြစ်ပွားစေရေးတို့အတွက်ပါဝင်ပတ်သက်သူတွေအားလုံးကိုတန်ယုံကမေတ္တာရပ်ခံထားပါရယ်အခုလိုတိုက်ခိုက်မှုနဲ့ပတ်သက်တာတခါဒီပြည်နယ်အတွင်းပဋိပက္ခဖြစ်စေတဲ့အခြေခံအကြောင်းရင်းတွေကိုကင်တွယ်ဖြစ်ရှင်းမှုအစိုးရရဲ့ကြိုးပမ်းဆောင်ရွက်မှုတွေကိုအားပေးကူညီသွားမယ်လို့လည်းဒီ American တန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါရယ်ခင်ဗျာထိုင်းပြည်ပူမီပေါ်အဒူလာဒစ်ရှာနေရွာဆန်သွားပြီဖြစ်ပါရယ်သူ့ရဲ့ကျမ်းမာရေးနောက်ဆုံးအခြေအနေကိုသိလိုကြတဲ့ထိုင်းပြည်သူရာနဲ့ချီဟာဒီကနေ့မှလည်းဘန်ကောက်မြို့တော်ကဆရီရတ်ဆေးရုံမှာဆက်လက်စုဝေးပြီးတော့ဆူတောင်းပေးနေကြတာပါဒီစုဝေးသူအများပြားဟာထိုင်းပြည်ကြီးနဲ့ဆက်ဆက်ဖော်ပြတဲ့အကြောင်းတွေဖြစ်တဲ့ပန်းရောင်နဲ့အဝါရောင်ရှဲအင်းကြီးတွေကိုဝတ်ဆင်ထားကြတာပါတက်တော်88နှစ်ရှိပြီဖြစ်တဲ့ထိုင်းပြည်ဘူမီဘောဟာသွေးပေါင်ကျနေပြီးတော့သူ့ရဲ့ကြောက်ကန့်နဲ့အသေးအားလည်းပုံမှန်အလုပ်မလုပ်နိုင်တာကြောင့်အသက်ရှူထောက်ကူဆက်နဲ့တုံးနေရတဲ့အကြောင်းထိုင်းတော်ဝင်မိသားစုကဒီလွန်ခဲ့တဲ့ဗုဒ္ဓဟူးနေ့တော့ကြေညာချက်ထုတ်ပြန်ထားခဲ့တာပါခင်ဗျာ
တန်ကိုရီးယား Samsung ကုမ္ပဏီကအမေရိကန်နိုင်ငံထဲက Galaxy Note 7 smartphone တွေကိုပြန်သိမ်းတာမှာအရင် Note 7S မီလောင်ပေါက်ကွဲလို့အစားလဲပေးတဲ့ဖုန်းတွေကိုပါပြန်သိမ်းဖို့ဆောင်ရွက်နေတယ်လို့ Samsung ကကြာသပတေးနေ့ကဆိုပါတယ်။ဒီတစ်ပတ်စောပိုင်းတော့က Samsung ကဖုန်းအပူလွန်ကဲလို့သူ့ရဲ့ဒီ smartphone ထုတ်လုပ်မှုကိုအပြီးတိုင်ရက်စဲမယ်လို့ကြေညာပြီးတဲ့နောက်ပိုင်းမှာဒီလို Samsung ရဲ့ website မှာလူသုံးကုန်ပစ္စည်းအန္တရာယ်ကင်းရေးကော်မရှင်ကထုတ်ပြန်လိုက်တာပါ။စက်တင်ဘာလ15ရက်နေ့ကစပြီးတော့ပထမတစ်တုပ်ပြန်သိမ်းခဲ့တဲ့ Xiaomi Galaxy Note 7 smartphone အလုံးတစ်သန်းအပါအဝင်ပြန်စားလဲပေးလိုက်တဲ့ဖုန်းတွေပါအလုံး1.9သန်းကို Samsung က တိုးချဲ့ပြီးတော့ပြန်သိမ်းသွားမယ်လို့ကုန်ပစ္စည်းကြီးကြပ်ရေးအေဂျင်စီကဆိုပါတယ်။အရင်ကပထမတစ်တုပ်တုံးက Note 7 ဖုန်းတွေအပူလွန်ခဲ့တဲ့အစီရင်ခံစာ23ခုရခဲ့ပါတယ်။ဒီပထမတစ်တုပ်အပါအဝင်ဒီလိုဖုန်းဘက်ထရီပြဿနာမျိုး66ခုအမေရိကန်နိုင်ငံထဲမှာတွေ့ရတယ်လို့ဒီအေဂျင်စီကဆိုပါတယ်။အပူလောင်မှု73ခုနဲ့ဖုန်းကြောက်ပျက်စီးဆုံးရှုံးမှု48ခုကို Samsung ကရင်ဆိုင်ခဲ့ရတာပါ။အစ်တစ်တစ်လုံးပြန်လဲပေးခဲ့တဲ့ဖုန်းတွေအပါအဝင် Galaxy Note 7ဖုန်းတွေကိုသုံးတဲ့သူတွေအားလုံးပါဝါတွေပိတ်ပြီးအသုံးပြုတာကိုချက်ချင်းရပ်လိုက်ဖို့ agency ကတိုက်တွန်းလိုက်ပါတယ်။ဒီလိုပိတ်သိမ်းဖို့ကိစ္စကိုမူလအစီအစဉ်မရှိဘဲဆောင်ရွက်နေတာက Samsung ရဲ့မူလ Note 7ဖုန်းပြဿနာကိုအသေးချာစစ်ဆေးမှုကိုမေးခွန်းထုတ်စရာဖြစ်နေပါတယ်။ Note 7အပူလွန်ခဲ့ရတာဟာ battery ထုတ်လုပ်မှုရဲ့လွဲချော်မှုအသေးစားသာဖြစ်တယ်လို့ Samsung ကအရင်ကပြောခဲ့တာပါ။
ကိုလံဘီယာဆွေးရနယ်သဘုံတွေကြားနှစ်ပေါင်း50ကြာတိုက်ခိုက်ခဲ့တဲ့ပြည်တွင်းစစ်ဆုံးသက်ရေးငြိမ်းချမ်းရေးသဘောတူညီချက်ပေါ်ထောက်ခံကြောင်းနိုင်ငံတော်ဝန်ကမြို့ကြီးတွေမှာလူတွေထောင်ထဲချီဆန္ဒထုတ်ဖော်ခဲ့ကြပါတယ်။အဆွေးရနယ်ကိုလံဘီယာတော်လှန်ရေးလက်နက်ကိုင်တပ်ဖွဲ့ FARC သဘုံအဖွဲ့ကြားရရှိခဲ့တဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုထောက်ခံကြောင်းဒုတိယအကြိမ်မြောက်လူစုလူဝေးနဲ့မနေ့ကပုတ်တဟူးနေ့မှာဆန္ဒထုတ်ဖော်ပြသခဲ့ကြတာပါ။အစောပိုင်းတုန်းကတော့ဒီလူစုဆန္ဒခံယူပွဲအတွင်းသဘောတူညီချက်တွေကိုကန့်ကွက်တဲ့ဘက်ကပုတ်ကာတီကနဲ့အနိုင်ရထားတာပါ။ငြိမ်းချမ်းရေးသဘောတူညီချက်ကိုဆက်လက်ထိန်းသိမ်းသွားနိုင်ဖို့ငြိမ်းချမ်းရေးနိုဘယ်ဆုရှင်ဟွမ်မန်နျူယယ်ဆန်တိုစာအတိုက်ခံတွေ FARC အဖွဲ့ကိုယ်စားလှယ်တွေနဲ့ဆက်လက်တွေ့ဆုံဆွေးနွေးနေခြင်းမှာအခုလိုထောက်ခံဆန္ဒပြပွဲတွေပေါ်ပေါက်လာတာပါ။ဒီငြိမ်းချမ်းရေးသဘောတူညီချက်နဲ့ပတ်သက်လို့လူမှုဆန္ဒခံယူပွဲကျင်းပရမှာကန့်ကွက်သူ50.2%ရာခိုင်နှုန်းထောက်ခံသူ49.8%ရာခိုင်နှုန်းမဲအရေးအတွက်ရ9,400လောက်နဲ့မမျောလင့်ပြီးတော့ကပ်ပြီးရှုံးခဲ့တာပါခင်ဗျာ
။ပြည်အားအဆင့်၄အထိတိုးမြင့်တက်မှတ်ထားတဲ့ Nico Hurricane မုန်တိုင်းဟာဒီကနေ့အစောပိုင်းမှာတော့ Bermuda ကျွန်းကိုဝင်ရောက်တိုက်ခိုက်လိမ့်မယ်လို့ American ခြေစိုက်အမျိုးသား Hurricane ဌာန NHC ကခန့်မှန်းထားပါတယ်။မြို့တော် Hamilton ကဒေသခံတွေနဲ့စီးပွားရေးလုပ်ငန်းတွေအနေနဲ့မုန်တိုင်းတန်ခံနိုင်မှုပြင်ဆင်နေကြသလိုအစိုးရတာဝန်ရှိသူတွေကလည်းလူတွေကိုဒီကနေ့အိမ်ပြေမထွက်ကြဖို့တိုက်တွန်းထားပါတယ်။မုန်တိုင်းဟာတနင်္လာ၄တိုင်နှုန်းမိုင်130နှုန်းနဲ့ဒေသအတွင်းကိုဥတီလာနေတယ်လို့ NHC ကပြောပါတယ်။ဗမာပြည်နယ်အနီးအနားဒေသတွေကိုမုန်တိုင်းဖြတ်ဝင်ချိန်မှာဒီကနေ့နှောင်းပိုင်းမှာမိုးရိမ်ချိန်၈လက်မလောက်ရွာသွန်းနိုင်တယ်လို့ NHC ကဆိုပါတယ်။မြောက်ကယ်ရိုလိုင်းနားပြည်နယ် Cape Hatteras အငူအရှေ့ဘက်မိုင်640အကွာလောက်မှာတည်ရှိတဲ့ချမ်းသာကျွဲဝတဲ့ဗမာပြည်ကျွန်းဟာနေထိုင်သူကတော့6,500ရှိပါတယ်။ဇွန်လကနေနိုဝင်ဘာလအထိကြာရောက်မဲ့ဟာရီကိန်းရာသီမှာမုန်တိုင်းတန်ခရမဲ့ဗမာပြည်ကျွန်းမှာကြိုတင်ပြင်ဆင်ထားပါတယ်ရှင်။
ကြတာပရင်းနဲ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မတ်ဤတန်စင်တို့ကြီးညာသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းမှာတိုက်ခိုက်မှုတွေကြားပိတ်မိနေတဲ့ကျောင်းဆရာဆရာမ200လောက်ကိုတပ်မတော်ရဟတ်ရင်နဲ့ပြန်လဲခေါ်ယူပြီးနေရက်ကိုပြန်ပို့ပေးနေပါတယ်။ကျမကြီးဝန်ထမ်းတွေကတော့မောင်တော်မြို့နယ်ဆေးရုံမှာပဲအသင့်အနေထားနဲ့ဆက်လက်နေထိုင်ဖို့စီစဉ်ပေးထားပါတယ်။အစိုးရတပ်မတော်နဲ့အကြမ်းဖက်သူတွေကြားမှာတိုက်ခိုက်တာတွေရှိနေတဲ့အကြောင်းသတင်းတွေထွက်ပေါ်နေသလိုမောင်တော်နဲ့ဘူးရီတောင်မြို့နယ်ကတိုင်းရင်းသားတွေကတော့လုံခြုံရေးစိုးရိမ်မှုတွေကြောင့်ပြောင်းရွှေ့တာတွေလည်းရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ခိုက်မှုတွေဖြစ်ပွားခဲ့တာ9ရက်ကြာမြင့်လာချိန်အထိအခြေအနေဟာငြိမ်သက်မသွားသေးပဲတိုက်ခိုက်နေတယ်ဆိုတဲ့သတင်းတွေဟာထွက်ပေါ်နေစေဖြစ်ပါတယ်။ဒီကနေ့မှာတော့လမ်းပန်းဆက်သွယ်ရေးခက်ခဲတဲ့မောင်တော်မြို့နယ်အတွင်းကကျေးရွာတွေမှာပိတ်မိနေတဲ့ပညာရေးဝန်ထမ်းကျောင်းဆရာဆရာမတွေကိုတက်မတော်ရဟတ်ရင်နဲ့ခေါ်ဆောင်တာတွေစတင်လှုပ်ဆောင်နေကြောင်းမောင်တော်မြို့နယ်ပညာရေးမှူးဦးခင်အောင်ကပြောပါတယ
်ဒီနေ့ဟိုတနအီကစပြီးတော့ကျွန်တော်တို့ကောင်းပြိုသူရကနေပြီးတော့ဟိုဟက်စကီမစီနဲ့စပြီးတော့ပြင်နေပါပြီအခုရှင်ပြီးတော့ကျွန်တော်တို့30လောက်သေးလို့ပြီးပါပြီ180ကျော်ရှိပါတယ်ဦးတီတော်ကနေပြီးတော့စစ်တွေကိုအမြန်ပုံနဲ့ဆောက်နေပါပြီ
ဘူဒီတောင်ကိုရောက်ရှိနေတဲ့ဆရာမတူဦးကတော့လက်ရှိအခြေအနေကိုအခုလိုပြောပါတယ်
။မင်းတိုက်ကျော်အဲ့မြန်ကဟာလက်ပန်းဆက်တွေနဲ့နှိမ့်ချခဲ့လို့အားကြောင့်ပြိမိသွားတာ။မနေ့ပေါင်းတော့9ရက်လောက်ကတော့အာစစ်တဲ့အစီအစဉ်နဲ့လင်းရင်နဲ့လာပြီးတော့သူစီပါ။အကောင်လုံးတို့ကြာကျော်လာတော့ရောက်ပြီ။တရားကျော်လာရောက်ကြပြီ
။ဒလောစင်မှာတော့မောင်တော်မျိုးနယ်အတွင်းကအကြောင်းတွေကိုရက်ကန်တမ်းမရှိပိတ်ထားပါတယ်။မောင်တော်မြို့နယ်ကကျေးလက်တွေမှာတာဝန်ကျနေတဲ့ကျမကြီးဝန်ထမ်းတွေရဲ့အခြေအနေကိုတော့စစ်တွေမြို့ပြည်နယ်ကျမကြီးဌာနကတာဝန်ရှိသူတဦးကအခုလိုပြောပါတယ်
။ကျွန်တော်ကျမကြီးဌာနတွေကအဲ့ဒီနေ့မှာစဖြစ်တဲ့နေ့မှာကျွန်တော်တို့ဟိုဟာဆေးဝေးရှိတယ်။ TV နဲ့ပတ်သက်ပြီးလည်းအဆေးဝေးရှိတော့စူပိသားဖြစ်နေတာပေါ့။မြို့နေရုံမှာမြို့နေရုံမှာဟုတ်ကဲ့။အဲ့ဒါသူတို့မပြန်ဖြေဘူးမြို့နေရုံမှာပဲစတန်ပိုင်ထားတာပေါ့။အဲမြို့နေရုံမှာစတန်ပိုင်ထားပြီးတော့ရေးဘော်လူနာတွေပါလေသူတို့ပဲဆောင်ရှောက်ပေးနေကြတယ်။
ကျမရဲ့ဝန်ထမ်းတွေကတော့ကျွန်တော်ဒီကိုပြန်လို့မရဘူးစစ်တွေမှာဆိုလေစစ်တွေကိုခေါ်လို့မရဘူး။ဟိုမှာပဲရေးပေါ်အနေနဲ့သူတို့ကိုပဲထားတယ်။မောင်တော့မှာတော့ဟာကျမရဲ့ဝန်ထမ်းဆိုရင်အတော်သေးသေးဆိုရင်တော့ဒီတကစဘောဆရာမရဲ့ကျမရဲ့မူနေမှာနေလေသူတွေကတော့ငါးဆီကျော်လောက်ပဲရှိတယ်။
ဒီနေ့တော့အစိုးရပိုင်းသတင်းစာတွေမှာတော့ဗိုလ်တူးနေမနက်ပိုင်းကမောင်းတော်မြို့နယ်ကြယိုးပြင်ရွာမှာကျမ်းဖက်တိုက်ခိုက်တာကိုတမရော့စစ်ကြောင်းကအရှင်းလင်းရာမှာစီးနင်းတိုက်ခိုက်သူ၁၀ယောက်ရဲ့အလောင်းနဲ့တလုံးတို့တနက်တက်လက်သိမ်းဆီးရမိကြောင်းကြီးကန်းပြင်ကြီးရွာအမှတ်၁နေကြားဆောင်ရဲကွက်ကဲမှုဌာနချုပ်ကိုလူ၅ယောက်ကလက်နက်ငယ်နဲ့လာရောက်ပစ်ခတ်တိုက်ခိုက်ပြီးဝဘိတ်ရွာကိုမီးရှို့တာကြောင့်အိမ်၂၅လုံးလောက်ပျက်စီးခဲ့ကြောင်းဖော်ပြပါတယ်နေမည်တည်ငြိမ်မှုမရှိသေးတာကြောင့်မောင်တော်မျိုးနယ်ကဒေသခံတိုင်းရင်းသားတွေဟာဘူတိတောင်ကိုတိမ်းရှောင်နေသလိုဘူတိတောင်မျိုးနယ်အတွင်းကရွာသူရွာသားတွေဟာလည်းမျိုးပေါ်ကိုတိမ်းရှောင်ဖို့ပြင်ဆင်နေတယ်လို့ဘူတိတောင်မျိုးနယ် ANP ခေါ်ရခိုင်မျိုးသားပါတီဒုဥက္ကဋ္ဌဦးသားနိုင်ကပြောပါတယ်။အဲ
ဘူတိတောင်မှာအရှင်တွေကတော့ကျွန်တော်တို့မှလည်းဒီမှာလုံခြုံရေးတွေအားနေနေတယ်ဘူတိတောင်မှာ။ဒါနဲ့နေခံဒေသတွေကနေပြီးတော့ဟုတ်ဟလာဆိုရင်ကြောင်းကြပြီးတော့ကျွန်တော်တို့မျိုးဘော်ကိုတဲဖို့တော့အချိန်နေရှိတယ်ဦးလေအဲတချို့နေရာတွေမှာဒီကလေးတွေနဲ့မိမတွေကိုပို့ထားကြပြီလူကြီးတွေကတော့ကိုယ်နေရာမှာကိုတော့ရှိနေတာပေါ့မောင်တော်ဘက်ကနေပြီးတော့ကျွန်တော်တို့ဘူးတီတော်ဘက်ကိုရောက်တယ်ဘူးတီတော်ကနေပြီးတော့စစ်တွေကိုဒီနေ့အမြန်ကြီးလေးစင်းနဲ့သူတို့ဆင်းလို့ကြတယ်ခင်ဗျာနောက်ပြီးတော့အခုကျွန်တော်တို့ဘူးတီတော်မှာအခုကေစီတိပိချောက်စခန်းခွင့်ထားတယ်ခင်ဗျာ
စစ်ချောင်းစခန်းကိုတော့သူတမယုံဖုန်ကြီးကျောင်းမှာဖွင့်လှစ်ထားပြီး ANP ပါတီနဲ့ရက်ရွာလူမှုရေးအသင်းတွေကဝိုင်းဝန်းကူညီနေကြောင်းပြောပါတယ်ဒီကနေ့မှလည်းမောင်းတော်မြို့မြောက်ဘက်ကဒေသတွေမှာပြစ်ခတ်တံတွေကြားနေရကြောင်းပြောဆိုတာတွေရှိပါတယ်သက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့ကတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး
ကမိုးသောဆုံဆန်းတင်ပြခဲ့တဲ့ရခိုင်အခြေအနေကနေအခုရှမ်းပြည်နယ်ဘက်ကိုအလှည့်ပေးပါဦးမယ်ရှင်။ရှမ်းပြည်နယ်အတွင်းမှာတော့မြမတက်မတော်နဲ့တိုင်းရင်သားလက်နက်ကိုင်တပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေသလိုတိုင်းရင်သားလက်နက်ကိုင်အဖွဲ့အချင်းချင်းလည်းနှဲမြေစုမှုရေးကြောင့်တိုက်ပွဲတွေဖြစ်နေပါတယ်။အဲဒီလိုစစ်ရေးပြိပခါတွေထဲမှာကိုကန့်တပ်ဖွဲ့ကအစိုးရဝန်ထမ်း၅ဦးကိုဖမ်းဆီးသွားပြီးအစိုးရတပ်ဖွဲ့တွေဘက်ကလည်းကိုကန့်တပ်ဖွဲ့ကိုလိုက်လံရှင်းလင်းရမှာဒေသခံတွေကိုအထံသမားအဖြစ်ခိုင်းစေမှုတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။အပြည့်စုံကိုဆက်သွယ်ဆောင်ကမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာအစိုးရနဲ့ NCA ပြည်ချက်လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSA နဲ့မြန်မာတပ်မတော်တို့အကြမ်းမှာမနေ့ကရှမ်းပြည်နယ်တောင်ပိုင်းမိုင်းကန်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ RCSSA ပြောခွရဗိုလ်မှူးကြီးဆိုင်လကပြောပါတယ
်။မနေ့ကလည်းချီးပေးမှုတွေနည်းနည်းပွားပွားရှိတယ်လို့တတင်းတော့ကြားရပါတယ်။မိုင်းကန်မြို့နယ်နဲ့ဒီနမ်လန်မြို့နယ်ဆက်ချားမှာရှိနေတုံတော့ပြည်ရအုပ်စုတပိုင်းမှာပေါ့နော်။ဒီနေ့ရှင်းနေရဆိုတော့အကောင့်စင်နဲ့ခြေမုံနေတဲ့တပေါ်မျိုးရှိတာပေါ့နော်။ဒါကိုကျွန်တော်တို့ကလည်းကိုယ်ခုခံကောက်ွယ်ဖို့တော့ပြင်ဆင်ထားရတာပေါ့။
တောင်ပိုင်းရှမ်းပြည်တပ်မတော်ရဲ့မိုင်းကန်မြို့နယ်နာဘွယ်ကျေးရွာအုပ်စုအတွင်းမှာမူကြီးစေဝါတပ်ဖြတ်ရေးစခန်းကိုမြန်မာတပ်မတော်ကနေအောက်တိုဘာလ၁ရက်နေ့ကစပြီးဝင်ရောက်တိုက်ခိုက်ပြီးခဏိသိစစ်ရေးသင်းမှနေခဲ့ကြတာပါ။ဒီလိုဖြစ်ပေါ်တဲ့စစ်ရေးပဋိပက္ခအတွင်းမှာကျေးရွာသား2000နီးပါးဟာစစ်ပေးလွတ်ရာ၃လုံးကျေးရွာဘက်ကိုစစ်ပေးသိမ်းရှောင်နေရပါတယ်။အလားတူရှမ်းပြည်နယ်မြောက်ပိုင်းကိုခိုင်မြို့နယ်ဘက်မှာလည်းဒေသတွင်းခြေပြုတ်လှုပ်ရှားနေတဲ့ TNL တအံပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့အကြမ်းမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNL ပြန်ကြားရေးရာရှိဗိုလ်ကြီးတာအိုက်ကျော်ကပြောပါတယ
်။ဒီနေ့ကတော့ကိုခိုင်မြို့နယ်ကလည်းနားမှာတော့ခမာလီပစ်ခတ်မှုတော့ရှိတယ်။ဒီမြန်မာတပ်မတော်နဲ့ဝင်းနေနေတော့နောက်ပတ်ကြည့်ပြီးမှအမကျလာတိခါလို့ဖြစ်တယ်။
တိုက်ပွဲတွင်ထိခိုက်မှုအခြေအနေကိုတော့အတိမပြုနိုင်သေးသလိုမြန်မာတပ်မတော်ဘက်ကလည်းသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူး။ဒါအပြင်ပြီးခဲ့တဲ့တောက်ကြနေ့တုန်းကမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ခြေပြုတ်ရာမိုင်းရှူးမြို့နယ်လွယ်နွဲ့တောင်ချီမှာရှိတဲ့စခန်းကိုမြန်မာတပ်မတော်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခတ်ခဲ့တယ်လို့ဝန်ထမ်းဌာနချုပ်ဘက်ကလည်းအင်အားဖြည့်တင်းလာနေတာကြောင့်စီရေးသိရှိနေတဲ့အနေအထားမှာရှိနေတယ်လို့လည်းမြောက်ပိုင်းရှမ်းပြည်တပ်မတော်ရာရှိတူးကဆိုပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းဒေသလက်နက်ကိုင်အဖွဲ့အချင်းချင်းတွေကြမ်းမှာလည်းနေမြေပိုင်ဆိုင်မှုပြဿနာနဲ့ပတ်သက်ပြီးစီရေးသိမ်းမှမှုတွေရှိနေပါတယ်။မနေ့ကရှမ်းပြည်နယ်မြောက်